အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတုတ်တစ်ခုမှာဒီကနေ့တင်းတင်းမာနဲ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်အမျိုးသားစစ်တပ်ကတပ်ဖွဲ့ဝင်17ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့ပါတယ်စစ်တပ်ကတုတ်ကိုလုံခြုံရေးယူထားတဲ့စစ်တပ်တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတုတ်ကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရဒါဝဲဝါဇီရီကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတော်အနီးမှာမိုးလင်းပြီးချိန်ကြီးဆက်ပြီးတော့တိုက်ခိုက်ခဲ့ကြတာဆိုမျက်မြင်တွေ့သူတွေကပြောပါတယ်။အတိကံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာဆိုကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ပထမ2ဦးကအဝင်ပေါက်မှာအတိကံဖောက်ခွဲလိုက်ပြီးကျန်တဲ့3ဦးတို့ကအထက်ကိုဝင်ဖို့ကြိုးပမ်းခဲ့ကြတာမှာဒီထဲက2ဦးကိုအကန့်အမျိုးသားတပ်ကပြစ်တက်လိုက်ပြီး2ဦးကိုတော့အတိကံဘုံနဲ့တူဖမ်းမိခဲ့ပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်တာဆိုအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS တို့ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေပြောဆိုထားပါတယ်။ကာဘူးမြို့တော်မှာရဲတပ်ဖွဲ့ဝင်အများအပြားအပါအဝင်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းဗတ်ကုန်ပိုင်းတိုက်ခိုက်ခံရမှုကြီးအပြီးရက်ပိုင်းအတွင်းဒီကနေ့ထပ်ပြီးတော့တိုက်ခိုက်ခံရတာပါ။စနေနေ့ကပုံခွဲတိုက်ခိုက်ခံရမှုကြီးအတွက်မနေ့တနင်္ဂနွေနေ့ကခြေခွဲဝမ်းနည်းပွဲနေ့အဖြစ်သတ်မှတ်ခဲ့ပြီးဒီကနေ့ကိုလည်းအလတ်ရဲ့အဖြစ်သမ္မတအာရှရက်ကာနီကကြေညာထားတာပါမနေ့ပြန်အင်ကာနီမှာတော့တည်ဆုံးခဲ့ကြရသူတွေအတွက်နိုင်ငံတော်ဝတ်ပြုဆုတောင်းပွဲကျင်းပချဖို့လည်းစီစဉ်ထားပါတယ်ဒီကနေ့တိုက်ခိုက်ခံရမှုဟာဆိုရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကာဘူးမြို့တော်ကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်